Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစီခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ18ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3249လိုင်းလိုက်မီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ရတပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါယူကရိန်းနိုင်ငံတလွှမ်းမှာရုရှားကတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်လုပ်နေပါတယ်တရုတ်အရေးစီမံခန့်ခွဲတဲ့ရုံကိုအမေရိကန်နိုင်ငံသားရေးဂျုံဌာနမှာဖွင့်လှစ်လိုက်ပါပြီမြန်မာနိုင်ငံမှာကိုဗစ် -19 ကာယောဂါဒဏ်နဲ့စစ်တပ်ရဲ့အာဏာသိမ်းမှုတွေကြောင့်မြန်မာပြည်သူထက်ဝက်ကျော်ဖြစ်တဲ့လူပေါင်း25သန်းလောက်ချင်းရဲ့ဒုက္ခတွေနဲ့နေတယ်လို့ကုလသမဂ္ဂကဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါပုံညာဝင်ရော
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့ခါမှာတော့တမ္မကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာအမြဲတမ်းကိုယ်စားလှယ်ဖြစ်နောက်ထပ်တစ်နှစ်တက်တန်းဆက်လက်ထားရှိသွားဖို့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုလိုက်ပါတယ်
ကျွန်တော်ဘာခုကြားတိတလို့ဆိုရင်ကုလသမဂ္ဂကဒီအထွေထွေညီလာခံကြီးကအတည်ပြုလက်ပြီးလို့ကျွန်တော်သိရပါတယ်။အကျွန်တော်နားလည်ထားတော့တလို့ဆိုရင်ဥတော်မိုးတို့ကိုပြီးခဲ့နှစ်ခါ
တင်းနေပြီးမကြခင်မှာပဲအပြည့်စုံကိုကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒီ American လွှတ်တော်ကနေပြီးတော့တည်ပြုလိုက်တဲ့ NDAA ဒီ American အမျိုးသားဒီကာကွယ်ရေးအသုံးစရင်းနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေကိုလည်းပြင်ပြဖို့ရှိနေတယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါဦးခင်ဗျာ
။ရုရှားရဲ့တိုက်ခိုက်မှုကိုခံရတဲ့ယူကရိန်းနိုင်ငံတလွှားမှာတောက်ကြနေကဒေသစံတော်ချိန်မနဲ့၈နာရီလောက်မှဆိုလေကြောင်းအန်တီရဲ့သတိပေးချက်တွေနဲ့ဆူညံနေပါတယ်။မြို့တော် Kiev တမြို့ထဲမှာပောက်ကွဲမှုက၃နေရာမှာဖြစ်ပွားနေတာဖြစ်ပါတယ်။တိုက်ခိုက်မှုတွေကြောင့် Kiev မြို့တော်မှာတောက်၃ရင်းနဲ့လျှက်စစ်မီးမရဘဲနဲ့ဖြစ်နေတယ်လို့မြို့တော်ဝင် Vitali Klitschko ကပြောပါတယ်။ကယ်ဆယ်ရေးသမားအားလုံးလည်းလက်တလောပောက်ကွဲမှုဖြစ်ပွားရာနေရာတွေမှာကယ်ဆယ်ကူညီရေးတွေလှုပ်ဆောင်နေကြရတာဖြစ်ပြီးတော့ Kiev ကယထာဘူဒာယုံတွေဟာလည်းအခုခါမှာဘုံခိုရာနေရာတွေဖြစ်နေတယ်လို့ယထာတွေလည်းမပြေးဆွဲတော့ပါဘူး။ခါကီယက်ဇာပိုရီရှာဒုံးညံနဲ့ယူကရိန်းအနောက်ပိုင်းဒေသတွေမှာလည်းပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားနေပါတယ်။ခါကီယက်နဲ့ကိုရိုဗာဟပ်ဒေသတစ်ခုလုံးမှာတော့လျှက်စစ်မီးကလုံးဝမရှိတော့ပါဘူး။ဇာပိုရီရှာမြို့မှာတော့15နေရာလောက်မှာပြစ်ခတ်တိုက်ခိုက်ဖောက်ခွဲတာကိုခံနေရပါတယ်။ခါကီယက်ဒေသမှာလည်းမစ္စိုင်းထုတ်အနည်းဆုံး10လုံးတန်းမနဲ့ပြစ်ခတ်တိုက်ခိုက်တာခံခဲ့ရပြီးတော့အဓိကအားဖြင့်ဒါဘေးဆယ်ဝန်နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။ရုရှားဆိုတာကတော့သူ့တပ်တွေကစီးရတိုက်ခိုက်ရမယ်အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာလို့ပြောပေမဲ့ယူကရိန်းအစိုးရကတော့ဒါဟာအရသာတွေဒုက္ခရောက်အောင်တမင်ရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်စစ်ရာဇဝတ်မှုမြောက်တယ်လို့ပြောပါတယ်
။အမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာဒီဇင်ဘာ23ရက်နေ့ကနေ25ရက်နေ့အထိအာဖရိကတိုက်နိုင်ငံ50ကခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်တို့ရဲ့ထိပ်သီးဆွေးနွေးပွဲပြီးဆုံးသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စားနပ်ရိက္ခာမလုံလောက်တဲ့အာဖရိကတိုက်ကနိုင်ငံတွေကိုဒေါ်လာ55ဘီလီယံအထိအကူအညီပေးသွားဖို့ကတိပြုလိုက်ပြီးသမ္မတဂျိုးဘိုင်ဒင်လည်းအာဖရိကကိုတွားရောက်ဖွယ်ရှိတယ်လို့အရေးအမြတ်ပြောကြားခဲ့ပါတယ်။ဒါအပြင်သူတို့အမေရိကန်အစိုးရအနေနဲ့လေးနက်တဲ့ဂရိစကားတွေကိုထပ်ခါတလဲလဲပြောကြားခဲ့တယ်လို့အာဖရိကခေါင်းဆောင်တွေအနေနဲ့လည်းမိမိတို့ပြည်သူတွေရဲ့စန္ဒာတွေကိုလေးစားတန်ပိုးထားဖို့သမ္မတဂျိုးဘိုင်ဒင်ကပြောကြားလိုက်ပါတယ်။တဆက်တည်းမှာပဲကွန်ဂိုဂါဗွန်လိုင်ဗီးရီးယားမာဒါဂတ်စကာနိုင်ဂျီးရီးယားဆီယာလီယွန်စတဲ့နိုင်ငံတွေမှာပြုလုပ်မဲ့ရွေးကောက်ပွဲတွေဟာကမ္ဘာဒီမိုကရေစီရေးအတွက်အရေးကြီးတဲ့အတွက်ကြောင့်အဲ့ဒီနိုင်ငံကခေါင်းဆောင်တွေနဲ့သမ္မတဂျိုးဘိုင်ဒင်တို့ပုံရိုးနေကတီးတန့်တွဲဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလန်ကန်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်ဖီနဲ့ကာကွယ်ရေးဝန်ကြီးလိုက်ဂျေအော့စတင်တို့လည်းအဲ့ဒီထိတ်တီးဆွေးနွေးပွဲမှာတက်ရောက်ဆွေးနွေးခဲ့ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ရဲ့ရှင်းပြိုင်မှုဆိုင်ရာတွေကိုကင်တွယ်စီမံမဲ့ China House တရုတ်ဂေဟာခေါ် China Coordination Office တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးရုံးကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာတောက်ကြနေကနိုင်ငံရဲ့ဝန်ကြီးအန်တိုနီဘလန်ကန်ကတာဝန်ယူပြီးဖွင့်လှစ်ပေးလိုက်ပါတယ်ဖွင့်လှစ်ပြီးအားလုံးပါဝင်တဲ့ နိုင်ငံတကာစနစ်တစ်ခုရှိဖို့နဲ့တရုတ်နိုင်ငံဆိုင်ရာဘိုင်ဒန်အစိုးရဖွဲ့ရဲ့ချဉ်းကပ်မှုတွေအတွက်ဒီပူးပေါင်းဆောင်ရွက်ရေးယုံကသမ္မတဂျိုးဘိုင်ဒန်ရဲ့ဆန္ဒအတိုင်းဆောင်ရွက်မှာဖြစ်ကြောင်းလည်းနိုင်ငံခြားရေးယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမှာတိတ်ကိုရှုပ်ထွေးပြီးတော့ပထဝီနိုင်ငံရေးအရစိန်ခေါမှုတွေကျုံနေရတဲ့အတွက်လာမယ့်ဆယ်စုနှစ်အတွင်းမှာတရုတ်နိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒကိုဆောင်ရွက်ဖို့အတွက်ပင်ကိုစွန့်ရင်ရှိသူတွေလိုအပ်တဲ့ပစ္စည်းတွေအရင်းမြစ်တွေနဲ့ဝန်ကြီးဘလင်ကင်ရဲ့ခင့်နဲ့အမိလိုက်မဲ့အစီအစဉ်တွေကိုဒီယုံကနေစီစဉ်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒီယုံမှာအမေရိကန်နိုင်ငံခြားရေးဌာနမှရှိတဲ့တရုတ်ရေးကျွမ်းကျင်သူတွေအပြင်နိုင်ငံတကာလုံခြုံရေးစီးပွားရေးဤပညာတန်တမန်ရေးရာဆိုင်ရာနဲ့မဟာဗျူဟာကျဆက်သွယ်ရေးဆိုင်ရာကျွမ်းကျင်သူတွေကစုပေါင်းပြီးဆောင်ရွက်ကြမှာလည်းဖြစ်ပါတယ်။အခုလိုပူးပေါင်းဆောင်ရွက်မှုတွေကလည်းအမေရိကန်နိုင်ငံခြားရေးဌာနအတွက်အမေရိကန်ရဲ့မဟာမိတ်တွေမိတ်ဆွေတွေနဲ့လက်တွဲဆောင်ရွက်ရမှာပုံမှန်မြန်ဆန်ပြီးတော့ပို့ပြီးတည်ငြိမ်တဲ့မူဝါဒရှိလာမှာဖြစ်တယ်လို့နိုင်ငံတိုင်းလိုလိုနဲ့ပါပို့ပြီးနှက်ဆိုင်တဲ့ထိတွေ့ဆက်ဆံမှုတွေရှိလာမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အီရန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးအခုဆိုရင်လေးလတဲ့ကိုရောက်ရှိနေပါပြီ။မနေ့တောက်ကြနေကဆိုရင်နိုင်ငံအရှိတောင်ပိုင်းကပြည်နယ်မြို့တော်ဇဟီဒင်းမြို့မှာလူရပေါင်းများစွာဟာအစိုးရဆန့်ကျင်ရေးခြိတက်ဆန္ဒပြကြပါတယ်။ VOA Persian News Network PNN ကရရှိထားတဲ့ဗီဒီယိုဖိုင်နဲ့အလားတူတခြားနေရာတွေကလူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှာတင်ထားကြတဲ့ဗီဒီယိုဖိုင်တွေမှာလူအုပ်ကြီးဟာအစိုးရကိုဆန့်ကျင်ကြတဲ့ကြွေးကြော်သံတွေအဟစ်ပြီးခြိတက်နေကြတာတွေ့ရပါတယ်။ဒါအပြင်အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့အပါအဝင်လုံခြုံရေးတပ်ဖွဲ့တွေကို IS အကြမ်းဖက်အဖွဲ့အစည်းနဲ့ခိုင်းနှိုင်းပြောဆိုပြီးစန္ဒပြသူတွေကရှုံချခဲ့ရတဲ့အကြောင်း PNN သတင်းမှာဖော်ပြထားပါတယ်။နိုင်ငံတကာကရှုံချမှုတွေပိတ်ဆို့မှုတွေကြားကနေအီရန်အစိုးရကလည်းအဲ့ဒီလိုစန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းနှိမ်နှင်းခဲ့တဲ့အတွက်ယာနဲ့ချီတေဆုံးခဲ့ကြပြီးထောင်ပေါင်းများစွာဖမ်းဆီးခံခဲ့ရပါတယ်။ဒါ့အပြင်အီရန်အစိုးရကအခုဆန္ဒပြပွဲတွေဟာအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့တရှိုးတွေကလုပ်ခဲ့တာလို့အခိုင်အမာဆွဆွဲနေပါတယ်။အီရန်နိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာလလေကအသက်22နှစ်အရွယ်မာရှာအမနီဆိုသူအမျိုးသမီးလူငယ်တဦးဟာခေါင်းစည်းပဝါဟီဂျပ်စနစ်တကျမစည်းနှောင်လို့ဆိုပြီးဘာသာရေးရဲတွေကဖမ်းဆီးထားစဉ်တေဆုံးခဲ့တဲ့အတွက်ကြောင့်နိုင်ငံတဝန်းမကြေမနက်ဖြစ်ပြီးအစိုးရကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာယောဂါဒဏ်ကိုခံရတဲ့အပြင်စစ်တပ်ကပါအာဏာသိမ်းလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူရည်ထက်ဝက်လောက်ဟာဆင်းရဲတွင်နဲ့တဲ့အနေထားနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကတောက်ကြနေမှာသတိပေးလိုက်ပါတယ်။
And in Myanmar, our colleagues at
the UN
Development Program tell us that the number of people
who have COVID-19 has increased by 25%. The United Nations has declared UNDP as a threat. The United Nations spokesman Antonio Guterres and Stephen Dujarric are the ones who are in charge of the situation. In February 2021, the United Nations has declared စင်ခေါမှုတွေရှိနေတဲ့ကြားတွေကပဲ UNDP ကအင်အားအ ਨੇ ပါဆုံးဒေသခံတတန်းလောက်ကိုတရက်အကူအညီတွေပေးနိုင်ခဲ့တယ်လို့လည်းပြောပါတယ်။ပြည်ရင်းအိုးအင်ဆန့်ခွာထွက်ပြေးရသူတွေအတွက်အကူအညီတွေကိုပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာဆန္ဒရိတ်ကမဟုတ်တဲ့ပစ္စည်းတွေပြန်တောက်ရရရှိအောင်လုပ်ပေးတာအသေးစားလုပ်ငန်းရှင်လေးတွေအတွက်ငွေကြေးထောက်ပံ့တာဓာတ်မြေဩဇာနဲ့မျိုးစည်တွေပေးတာအထူးသဖြင့်ဥဆောင်ပြီးရုန်းကန်နေရတဲ့အမျိုးသမီးတွေကိုအထောက်အကူတွေပေးခဲ့တာဖြစ်ပြီးတော့လာမယ့်နှစ်နှစ်အတွင်းမှာနောက်ထပ်ဒေသခံ9တန်းကိုတရက်အကူအညီတွေတိုးမြှင့်ပေးဖို့လှုံ့ဆော်သွားမယ်လို့လည်းပြောပါတယ်။ဒါ့အပြင်လေနဲ့ထွက်ပြေးနေကြတဲ့ကပ်ပလီပင်နယ်ပြင်တဲ့ကရွင်ဂျာတွေကိုကယ်ဆယ်ဖို့နဲ့အန်ဒီယခင်းအောင်ကန်းကတ်ခွင့်ပေးဖို့ထပ်တလဲလဲတောင်းဆိုနေပေမဲ့ဂရုမစိုက်ကြတာအတွက်ဒုက္ခတဲ့ကူညီဆောင်ရှောက်ရေးဆိုင်ရာ UNHCR ကလည်းအထူးစိတ်ပြေရာကြောင်းပြောပါတယ်။နိုဝင်ဘာလကတည်းကအင်ဒိုနီးရှားကမ်းလွန်မှာရောက်နေတဲ့ အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်200လောက်ကိုတင်ဆောင်လာတဲ့တင်မဟာအခုချိန်မှာမလကရေလက်ချတဝက်ရေပြင်ထဲမှာပဲရှိနေစေတော့ဖြစ်ပြီးတော့ဒီထဲမှာတည်ဆုံးသူတွေရှိနေတယ်လို့အသက်မသေးပဲကြံ့နေသူတွေကလည်းအစားအစာနဲ့တောက်ရေပြက်လက်ပြီးမကြမ်းမမှာဖြစ်နေကြတယ်ဆိုတဲ့သတင်းတွေကြောင့်သူတို့ကိုကယ်ဆယ်ဖို့အတွက် UNHCR ကထပ်မံပြီးတော့လည်းပန်ကြားလိုက်ပါတယ်
ဒေသရဲမှာတရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောင်မှုရှိတဲ့အခြေအနေတွေကိုကိုးကားပြီးဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကသူ့နိုင်ငံရဲ့ကာကွယ်ရေးမဟာဗျူဟာတစ်ကိုအဓိကထားပြောင်းလဲဖို့တောက်ကြနေကထုတ်ဖော်ပြောဆိုခဲ့ပါတယ်။အဲ့ဒီထဲမှာကာကွယ်ရေးအသုံးစရိတ်မြင့်တင်တာနဲ့တာဝေးပြစ်မီဆိုင်းဒုံးတွေကိုကြိုတင်ပစ်ခွင်းနိုင်တဲ့လက်နက်တွေတပ်ဆင်တာလည်းပါဝင်ပါတယ်
။現在の自衛隊の能力で我が国に対する
ကျွန်တော်တို့နိုင်ငံရဲ့တပ်ဖွဲ့တွေကချင်းချောက်မှုတွေကိုကာကွယ်နိုင်သလားဆိုရင်ပွင့်ပွင့်လင်းလင်းပြောရရင်လက်ရှိအခြေအနေကတော့လုံလောက်မှုမရှိပါဘူးလို့ဂျပန်ဝန်ကြီးချုပ်ကပြောဆိုသွားတာပါဂျပန်နိုင်ငံရဲ့လုံခြုံရေးအခြေအနေဟာပိုပြီးတော့တောင်မှတည်ငြိမ်မှုမရှိတဲ့အတွက်ပြိုင်ဘက်တွေရဲ့ချင်းချောက်မှုနဲ့တိုက်ခိုက်ရေးနည်းလမ်းသစ်တွေကိုဂျပန်တပ်ဖွဲ့တွေကဟန်တာနိုင်ခြင်းရှိမရှိမိမိတို့အစိုးရအနေနဲ့စဉ်းစားသုံးသပ်နေကြောင်းတိုချိုမျိုးကသတင်းစာရှင်းလင်းပွဲမှာသူကပြောပါတယ်။အဲဒီနောက်လက်တွေ့ကြကြသုံးသပ်ပြီးတဲ့နောက်ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ရှိအနေအထားဟာချင်းချောက်မှုကိုကာကွယ်ဖို့အတွက်လုံလောက်မှုမရှိဘူးလို့သတ်မှတ်ခဲ့ကြောင်းသူကပြောပါတယ်။ဒါကြောင့်မဟာဗျူဟာအသစ်ချမှတ်ရေးအရနောက်9နှစ်အတွင်းဒေါ်လာ320ဘီလီယံကျော်သုံးစွဲပြီးစည်ရေးတည်ဆောက်မှုတွေပြုလုပ်မှာဖြစ်ပါတယ်။ဒါဟာလာမယ့်2028ခုနှစ်မှာအမျိုးသားပြည်တွင်းထုတ်ကုန်ရဲ့နှစ်ရာခိုင်နှုန်းဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရဂျပန်ပြည်တွင်းထုတ်လုပ်တဲ့လက်နက်တွေကိုအစစ်မြင့်တင်ရုံသာမကအ ਨੇ စုံအမေရိကန်ထုတ်တာဝဲပစ်တော်မဟော့ခရုစ်မစ်ဆိုင်းဒုံးကျည်တွေကိုလည်းဝယ်ယူသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံရဲ့ကာကွယ်ဆိုင်ရာမဟာဗျူဟာတစ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းချိုးဆိုလိုက်ပါတယ်ခင်ဗျာ
ကမ္ဘာတလုံးမှာဒီနှစ်တွင်ကာလဝန်ရောက်ကဖြစ်ပွားမှုတွေမကြုံစဘူးတိုးလာတာဟာဥရုယာတီပြောင်းလဲမှုကြောင့်ဖြစ်တယ်လို့ WHO ကကျန်းမာရေးအဖွဲ့ကြီးကပြောပါတယ်နိုင်ငံပေါင်း30ကျော်မှာဒီနှစ်အတွင်းကာလဝန်ရောက်ကဖြစ်ပွားခဲ့တဲ့အတွက်ဒါဟာပုံမှန်ထက်သုံးဆမြင့်တက်လာတာဖြစ်ကြောင်းနဲ့ဒါဟာဥရုယာတီပြောင်းလဲမှုတွေကြောင့်အဓိကဖြစ်တယ်လို့ဒလွေရှိုကကာလဝန်ရောက်ကနဲ့ဝန်ရောက်ကကုဆက်ပြန်ပေါက်မှုဆိုင်ရာအကြီးအကဲဖြစ်တဲ့ဖီလီပီးဘော်ဆိုရာကပြောပါတယ်။အာဖရိကဥဂျိုဒေတာဆာဟီဒေတာနဲ့တခြားကမ္ဘာဒေတာတချို့မှာရေအကြီးအကဲကျုပ်ကြီးခဲ့ရတယ်လို့မကြုံစဘူးပြင်းထန်တဲ့မုန်တိုင်းတွေဒဏ်ခံရတယ်လို့ပြောပါတယ်။တချို့ဒေသတွေမှာမိုးအကြီးကျယ်ခေါင်းပြီးတော့တချို့ရေအကြီးကျယ်ရှမ်းတဲ့ cyclone ဒဏ်တွေကြောင့်ကာလဝန်ရောဂါဟာဆက်ပြီးတော့ကူးဆက်ပြန့်နှံ့လာနိုင်တယ်လို့လည်း WHO ကသတိပေးပါတယ်
။မနေ့တောက်ကြနေအစောပိုင်းကဂျာမနီနိုင်ငံကအေယာမ၅ပြတိုက်ကန်ကြီးကွဲထွက်ပြီးရေလီတာတသန်းလောက်ယိုဖိမှုနဲ့အတူအပူပိုင်းဒေသ၅မျိုးစိတ်1500ကျော်ဟာအဆောင်တွင်နေသားမကရှေ့လမ်းဘက်အထိပြန်ကျဲကုန်ပါတယ်အဲ့ဒီဒွန်အကွေယာငါးပြတိုက်ထားရှိရာ Radisson Blue Hotel ရှိရာကိုအရေးပေါ်ကယ်ဆယ်ရေးလုပ်သား100လောက်ချက်ချင်းရောက်ရှိလာပြီးလုံဆရာရှိတာတွေကိုအများဆုံးလုံကြပါတယ်ဟိုတယ်ကိုလာရောက်တဲကိုသူတွေကိုတော့ဘေးလွတ်ရာပြောင်းရွှေ့ပေးထားပါတယ်အဲ့ဒီငါးပြတိုက်ကန်ကြီးကို Radisson Blue Hotel ရဲ့ဧကန်အလယ်မှာပြီးခဲ့တဲ့2003ခုနှစ်ကအဖက်ဖက်ကမြင်အောင်မှန်တွေနဲ့တိဆောက်ပြသထားတာဖြစ်ပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှဒီကုလသမဂ္ဂမှာကိုစားပြုမှုနဲ့ပတ်သက်တဲ့အကြောင်းကိုအရင်ပြောပြခြင်းပါတယ်တမန်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာအမြဲတမ်းကိုယ်စားလှယ်အဖြစ်နောက်ထပ်တစ်နှစ်သက်တမ်းဆက်လက်ထားရှိသွားဖို့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကတောက်ကြနေမှာအတီးပြုတ်လိုက်တယ်လို့ကုလသမဂ္ဂအတိုင်းဝိုင်းနဲ့နီးစပ်သူတို့ကပြောပါတယ်။ဥကြုံမိုးထွန်းအခုလိုဆက်ပြီးတာဝန်ထမ်းဆောင်ခွင့်ရတဲ့အတွက်မြန်မာပြည်တွင်လူအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့မြန်မာဒီမိုကရေစီပြောင်းလဲရေးကိုကမ္ဘာနိုင်ငံတွေပိုသိလာအောင်လှုံ့ဆော်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါပါ။ဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါလေဗျာ။ကုလသမဂ္ဂမှာကိုယ်စားလှယ်စီစဉ်ရေး Credentials Committee ကတမ္မာကြီးဦးကျော်မိုးထွန်းကိုနေမြဲအတိုင်းနောက်ထပ်သက်တမ်းတစ်နှစ်ထားရှိဖို့တနင်္လာနေ့ကျင်းပတဲ့အစည်းအဝေးကနေသဘောတူဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Credential Committee ရဲ့ဒီဆုံးဖြတ်ချက်ကို89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကဒီဇင်ဘာ16ရက်တောက်ကြနေ့မှာအတည်ပြုလိုက်တယ်လို့နယူးယောက်မြို့မှာတမ္မာကြီးဦးကျော်မိုးထွန်းကိုအနီးအကပ်ကူညီနေတဲ့ NYCBC အဖွဲ့ကဦးနေတင်မြစ်က VOA ကိုပြောပါတယ
်ကျွန်တော်ဘာခုကြားသည့်တလောက်ဆိုရင်ကုလသမဂ္ဂကဒီအထွေထွေညီလာခံကြီးကအတည်ပြုလက်ပြီးလို့ကျွန်တော်သိရပါတယ်အကျွန်တော်နားလည်ထားတလောက်ဆိုရင်ဥတော်မိုးထုတ်ကိုပြီးခဲ့နှစ်ခါတိုင်းပဲဒီ2023ဒီစက်တင်ဘာလဒီပေါ့တနစ်တတိကိုညီလာခံကြီးမကျင်းပခင်တိသူဟာဆက်လက်ပြီးတော့အရင်အတိုင်းပဲအာသူဆက်လက်ပြီးတော့သူလှုပ်ဆောင်နိုင်ခွင့်ရှိမယ်တိုးစုပ်ခွင့်ရှိမယ်အာသူလှုပ်ရှားပိုင်ခွင့်ရှိမယ်လို့ကျွန်တော်နားလည်ပါတယ်ခင်ဗျာ
ဥတော်မိုးထုတ်ကိုတက်တန်းတစ်နှစ်တိုးလိုက်ပေမဲ့ကုလသမဂ္ဂမှာနိုင်ငံကိုစားပြုမှုအရေးကိုတော့ဆိုင်းငံ့ထားကြဖို့ Credential Committee ဝင်တွေကသဘောတူခဲ့ကြတာပါစစ်ကောင်စီပြောခွင့်ရမူကျုပ်စော်မင်းထွန်းကတော့ကုလသမဂ္ဂ Credential Committee အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောထားကွဲလွဲမှုရှိနေပြီးဥကြုံမိုးထွန်းကို2023စက်တင်ဘာလအထိတစ်နှစ်သက်တမ်းတိုးပေးလိုက်တယ်ဆိုပေမဲ့ဒီနေရာအတွက်အပြောင်းအလဲတွေရှိလာနိုင်သေးတယ်လို့သုံးသပ်ပြောဆိုပါတယ်
ကုလသမဂ္ဂအထွေထွေညီလာခံရဲ့စီးနှင်း29အရာကတော့လက်ရှိရှိနေတဲ့လူကိုသူတို့ဒါဆက်လက်ထားရှိတဲ့သဘောတက်ရောက်တာပေါ့တက်ရောက်တယ်သို့တော်လည်းဒါဘယ်အဖွဲ့အစည်းမှအတိအမှပြတဲ့သဘောမဟုတ်ဘူးလို့တော့တွေ့ရတယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီအခြေအနေဒီအထွေထွေညီလာခံကာလတစ်လျှောက်လုံးပေါ့ဗျာ2023စက်တင်ဘာလအထိဆက်ရှိနေမယ်လို့တော့ကျွန်တော်တို့ဒါပုံသေးမှတ်ယူလို့တော့မရဘူး။ဒီကိစ္စနဲ့ပတ်သက်ပြီးခေါင်းအလွာကော်မတီတွေကြားမှာထပ်မှန်ပြီးဆွေးနွေးဖို့ရှိတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်။ဦးကျော်မိုးထွန်းအခုလိုဆက်ပြီးတာဝန်ထမ်းဆောင်ဝင်ရတဲ့အတွက်မြန်မာဒီမိုကရေစီအရေးအတွက်အားရစရာတွေဖြစ်လာလိမ့်မယ်လို့ဦးနေတင်မြင့်ကမြင်ပါတယ
်တက်ကဥစုံမုံထုံးဒီလိုဆက်လက်ထားရှိပြီးတော့သူခရတကမှာတည်ရှိနေတဲ့အတွက်အန်ယူဂျီအစိုးရနဲ့ຫນွေဦးတော်လိုင်းကိုဒီအမေရိကန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံအသီးသီးရပို့ပြီးထောက်ခံနိုင်အောင်သူလုပ်ပေးနိုင်တဲ့အနေအထားရှိတယ်လို့ဒုတိယအနေနဲ့ကတော့ကျွန်တော်တို့အခုစစ်အချမ်းပဲအုပ်စုရဲ့မတရားတပ်ဖြတ်မှုတွေဥပဒေနဲ့လုံဆော်မှုတွေကိုသူကကမ္ဘာနိုင်ငံအသီးသီးကိုသူခုနသမကဆင်မြင့်မှာတိတိကျကျသူပြောဆိုနိုင်တဲ့အတွက်တစ်အာနာရှင်ရဲ့တာဆုံးခန်းဆုံးလဲဒါမမှားပါဘူးပြီးတော့ကျွန်တော်တို့ဒီမိုအင်အားစုတွေရဲ့ဒီပန်းတိုင်ကပုံပြီးနှီးဝါပြီလို့လဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
Credential Committee မှာခုနသမကလူညုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်ထောင်စုရုရှားတရုတ်တို့အပါအဝင်နိုင်ငံ၉နိုင်ငံပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VIEW ရဲ့မြန်မာပြည်စနေနေ့မနေ့ကင်းအစည်းအဝေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီအမေရိကန်ပြည်ထောင်စုကဥပဒေကြမ်းအတည်ပြုတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာဒီမိုကရေစီရေးတိုက်ပွဲဝင်နေသူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုကူညီထောက်ပံ့မဲ့အချက်လက်တွေပါဝင်တဲ့အမေရိကန်အမျိုးသားကာကွယ်ရေးလှုပ်ပန်ခွင့်အဲ့ဥပဒေ NDAA ကိုဒီဇင်ဘာ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကပါအတည်ပြုလိုက်ပါပြီဒီဥပဒေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပေါ်ဘယ်လောက်ထိတည်ရောက်မှုရှိလာနိုင်ပါသလဲဘယ်လိုအကျိုးတည်ရောက်မှုတွေဖြစ်လာနိုင်သလဲဆိုတာတက်ကြွလှုပ်ရှားသူတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ကိုစူးစီးပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမြတ်မွန်ကပြောပြထားပါတယ်ခင်ဗျာ
အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA မူကြမ်းကိုဒီဇင်ဘာလ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်လွှတ်တော်နှစ်ရက်အတည်ပြုပြီးပြီဖြစ်လို့ဥပဒေအဖြစ်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးဖို့သာချမှာတော့တယ်ဒီဥပဒေကြမ်းအပေါ်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနိုင်ငံရေးလှိလာသူတွေကထောက်ခံကြိုဆိုခဲ့ကြသလို NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကလည်းအခုလိုမျိုးအတည်ပြုပေးခဲ့တဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်ကိုကျေးဇူးတင်ကြောင်းထုတ်ပြန်ခဲ့ပါတယ်ဒီဥပဒေအတွင်ຫນွေဥတော်လာရေးနောက်ပိုင်းဖွဲ့စည်းလာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်နဲ့တကွကူညီထောက်ပံ့မယ်ဆိုတာကိုဖော်ပြထားတာကြောင့်ထူးခြားမှုရှိလာနိုင်တဲ့ဥပဒေတရားလည်းဖြစ်ပါတယ်မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့တိုင်းရင်းသားလက်နက်က EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုလက်နက်မဟုတ်တဲ့ကျွမ်းကျင်မှုပိုင်းအကူအညီတွေထောက်ပံ့ဖို့ဆိုတာပါဝင်ပါတယ် ဥပဒေအဖြစ်နဲ့ပြဋ္ဌာန်းလိုက်ပြီဆိုရင်တော့ဒါဟာအမေရိကန်ရဲ့မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာအရေးကြီးတဲ့အရွေးတစ်ခုဖြစ်လာနိုင်တယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာလည်းတစ်စုံတစ်ခုအရွေးအပြောင်းဖြစ်လာနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥဖေတန်ကသုံးသပ်ပါတယ
်။အဲဤဥရီပါဝင်အင်ဒါနိဗ္ဗာန်အထောက်ကူပြုမယ်ဆိုတဲ့ဆုံးဖြတ်ချက်ကတော့တော်တော်ကိုနိုင်ငံရေးအချင်းရှစ်တလန်းရောက်သွားတာပေါ့။တော့ဒီဘက်ကိုအတိအမှတ်ပြုလိုက်တဲ့သဘောပေါ့နော်အထူးသဖြင့် NUG ပါဝင် AAO တွေကိုအရေးပြင်းပြင်းပေါ့နော်အတိအမှတ်ပြုလိုက်တဲ့အကူအညီပေးမယ်ဆိုတာကဒါနိုင်ငံရေးအဖြစ်တော့ကျွန်တော်ရှိကိုတန်းရွေးသွားတာပေါ့နော်အဲဒါကြောင့်ဒါတော်တော်ကိုအရေးကြီးပါတယ်ဒါကအရေးတစ်ခုကိုရွေးသွားတယ်ဒီဆီယနာရှင်စနစ်ရဲ့ဆိုးကျိုးတွေကိုပြည်သူတွေတကယ်တမ်းဒီကဲမကခံစားလာရပြီဆိုရင်တော့မိပညာအထောက်အကူကနေပြီးတော့စီးရီးအထောက်အကူပြုဖို့အတွက်လမ်းတစ်ခါတစ်ခါပွင့်သွားတယ်လို့လည်းကျွန်တော်တုံးတက်လို့ရတယ်ပေါ့ဒီအကျိုးဆက်ကြောင်လဲအဲဒီတိုင်းသားလေးနဲ့ကရင်ဖွဲ့ရစားနော်အ NUG ပါဝင်ပါတီတွေအတွက်အကျိုးဆက်ရမှုတစုံတရာရှိတာလိမ့်မယ်ဟောဒါကြောင့်ဒါကကျွန်တော်တို့ကြိုးစားမကိစ္စဖြစ်တယ
်စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကအမေရိကန်လွှတ်တော်ရဲ့ခြေလက်ဟာအကြမ်းဖက်မှုကိုအားပေးတာဖြစ်တယ်လို့ဝေဖန်တုံ့ပြန်ခဲ့ပါတယ
် NUG ပေါ့နော် CIA ကျွန်တော်တို့နိုင်ငံရင်းတဲ့ PDF ပေါ့အကြမ်းဖက်လုပ်ရတယ်ကိုမြေပြင်မှာလက်တွေ့လဲလုပ်နေတယ်အကြမ်းဖက်လုပ်ရတဲ့လှုပ်ဖို့ပြည်သူချင်းချင်းဒလန်ဖြစ်ဆွဆွဲပြီးတပ်ဖို့အာပီနေတဲ့အမြဲလုံဆော်နေတဲ့အဖွဲ့တွေနဲ့ပတ်သက်ကြောကြဒါထောက်ပံ့ပေးဖို့ယူရတဲ့ဆိုတာလည်းကျွန်တော်သိရပါတယ်ဒီတိုင်းဒါဆိုရင်အမေရိကန်နိုင်ငံအနေနဲ့ကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီဖြစ်ပွားလာဖို့ပြီးရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာမငြိမ်သက်ဖြစ်ပေါ်လာသေးဖို့ကိုယ်ရည်ပြီးလောက်ဆောင်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ။အဲမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကိုဆောင်နိုင်ငံပြည်နယ်အေရှာရေးကိုပုံမူပြီးတော့ကျွန်တော်တို့ဒါခိုက်ခိုက်ဆွေးနွေးလို့ပဲပြောချင်ပါတယ
်။တော်လှန်ရေးအင်အားစုတွေကိုအမေရိကန်ဘက်ကအခုလိုမျိုးကျွမ်းကျင်မှုပိုင်းအကူအညီတွေပေးလာခဲ့ရင်အမေရိကန်ရဲ့ဩဇာဟာမြန်မာပြည်ရင်းကိုပို့ပြီးတက်ရောက်လာနိုင်ပြီးဒီဟာဟာအိန္ဒိယချင်းတရုတ်ဘက်ကလည်းသူတို့ဩဇာမြန်မာပြည်ရင်းမကျနိုင်အောင်လှုံ့ဆော်လာပွဲရှိနိုင်တယ်လို့နိုင်ငံရေးလှစ်လာသူဦးရထွန်းကတော့မြင်ပါတယ်
။ဒီအမေရိကန်ကအဲ့ဒီလိုကူညီမှုပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကလည်းမျက်ခင်မပြတ်တော့စောင့်ကြည့်နေလိမ့်မယ်လို့ထင်တယ်။အမေရိကန်ကအဲ့လိုကူညီပေးတဲ့အတွက်ကြောင့်မလို့နာဆာကကိုတော့လာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေတဲမှာအနောက်အုပ်စုကဒီလိုဩဇာရွှမ်းမှုသွားမှာကိုတော့ကျုပ်ကလည်းမလိုလားဘူးအဲအဲ့ဒါသူဘယ်လိုတံပြန်မလဲဆိုတာစိတ်ဝင်စားဖို့ကောင်းတာပေါ့နော်စောင့်ကြည့်ကြမှာပေးကြတာတခုကတော့အခုလိုဒီကူညီခြင်းကစစ်ပွဲတော့ပို့ပြီးတော့ရှည်သွားမှာပေါ့
အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA 2023မှာမြန်မာနိုင်ငံအပြင်မြောက်ကိုရီးယားနိုင်ငံ၊အီရန်နိုင်ငံနဲ့တခြားသောနိုင်ငံတွေနဲ့ပတ်သက်လို့ဆောင်ရွက်သွားမယ့်ကိစ္စတွေလည်းပါဝင်ပါတယ်။အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေအရ2023တခုလုံးမှာအမေရိကန်ဒေါ်လာ858ဘီလီယံသုံးစွဲသွားဖို့ခွင့်ပြုထားပါတယ်။နောက်ပြီးတော့ဒီဥပဒေထဲမှာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့MOGE မြမရေနံတဲ့တဘာဝတက်ခွေလုပ်ငန်းကိုပိတ်ဆို့တန်ခတ်တာအပအဝင်လူခွေရေချိုးဖောက်နေတဲ့မြမစစ်ကောင်စီနဲ့အတိုင်းဝိုင်းကိုတန်ခတ်ပိတ်ဆို့မှုတွေဒီထက်ထိရောက်တဲ့အရေးယူမှုတွေလှုပ်ဖို့ကိုလည်းထည့်သွင်းထားပါတယ်။အဲ့ဒီအချက်တွေအပြင်တိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာ Federal စနစ်ခိုင်မာလာစေအထောက်အကူဖြစ်မဲ့အစီအစဉ်တွေပေးဖို့လည်းပါဝင်ပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့အရသာအုပ်ချုပ်မှုပြန်လည်ပေါ်ပေါက်လာအောင်ထုတ်ဖော်ပြောကြားပြီးလှုပ်ရှားနေတဲ့စစ်တပ်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့မှုကိုလည်းထည့်သွင်းထားပါတယ်ရှင်
။မြန်မာဒီမိုကရေစီကိုထောက်ပံ့မှုပေးမဲ့ NDAA အဲ့ဥပဒေပေါ်အမြင်တွေကိုနှားဆင်ခဲ့ရတာပါခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ32 kHz 9335လိုင်းကီလိုမီတာ49 kHz 6153ညလိုင်းလမီတာ190 kHz 1595နဲ့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်ကမ္ဘာတစ်လုံးမှာအစိုးရပိုင်းကရောအစိုးရမဟုတ်သူတွေကပါသူတို့ရဲ့ယုံကြည်ချက်နဲ့မကိုက်ညီသူတွေကိုအနောက်ရှက်ပေးတာချင်းချောက်တာဖမ်းဆီးထောင်ချတာအပြင်တပ်ဖြတ်မှုတွေပါရှိနေပါတယ်ဒီလိုမတရားလုပ်ဆောင်မှုတွေအတွက် American ပြည်ထောင်စုကလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့နိုင်ငံသားရေးဝန်ကြီး Anthony Blinken ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ American ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ1998ခုနှစ်ဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျနဲ့ပုံမှန်ချိုးဖောက်နေတယ်လို့ယုံကြည်ရတဲ့နိုင်ငံတွေကိုအထူးစိုးရိမ်ရတဲ့နိုင်ငံများဆင်မှာထည့်သွင်းသတ်မှတ်ပေးဖို့ American နိုင်ငံသားရေးဝန်ကြီးကိုသမ္မတကတာဝန်ပေးအပ်ထားတာပါ။အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်နိုင်ငံသားရေးဝန်ကြီးဘလင်ကင်သတ်မှတ်ခဲ့တဲ့အထက်မှာအီရန်နဲ့တရုတ်ပြည်သူသမ္မတနိုင်ငံနှစ်နိုင်ငံစလုံးကမနစ်ကလည်းပါဝင်ခဲ့ပါသေးတယ်။အီရန်မှာဆိုရင်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းမှုကနေအီရန်နိုင်ငံသားယာနဲ့ချီတည်ဆုံးခဲ့ရပါသေးတယ်။ကုလသမဂ္ဂထုတ်ပြန်ချက်အရအီရန်မှာစက်တင်ဘာလ16ရက်နေ့ကမွတ်စလင်ခေါင်းစည်းပွဲကိုစနစ်တကျမချုပ်မှုနဲ့ဖမ်းခံရတဲ့ကတ်အမျိုးသမီးငယ်မာရှာအာမီနီရဲလက်ထဲမှာတည်ဆုံးခဲ့ရတဲ့နောက်ဖြစ်ပွားလာတဲ့ဆန္ဒပြမှုတွေကြောင့်အဖမ်းခံရတဲ့သူကတောင်းလေးတောင်ရှိနေပါတယ်။အီရန်အာဏာရှင်ဟာဘာဟာအီတွေ၊ဆူနီမွတ်စလင်တွေ၊ခရစ်ယာန်ဘာသာပြောင်းထားသူတွေ၊ဖျားမဲ့ဝါဒီတွေအပါအဝင်အ ਨੇ စုဘာသာဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတိုးလုံလာတယ်လို့လည်းကုလသမဂ္ဂကပြောပါရဲ့။တရုတ်နိုင်ငံမှာတော့တရုတ်အာဏာပိုင်တွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေ၊ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေအပြင်ရှင်ကျမ်းမှာအများစုဖြစ်နေတဲ့အဝိဂါမွတ်စလင်တွေနဲ့တခြားတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေပေါ်ပြစ်မှုကျူးလွန်တာတွေအတွက်အမေရိကန်ပြည်အောင်စုကအထူးစိုးရိမ်ကြောင်းဝန်ကြီးဘလင်ကင်ကထပ်လောင်းပြောကြားခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအတွက်အထူးစိုးရိမ်ရတဲ့နောက်နိုင်ငံတွေကတော့မြန်မာ၊ကျူဘာ၊အီရီထရီးယား၊နီကရာဂွာ၊မြောက်ကိုရီးယား၊ပါကစ္စတန်၊ရုရှား၊ဆော်ရီအာရေဗျာ၊တာဂျီကစ္စတန်၊တိုက်ခ်မန်နစ္စတန်နိုင်ငံတွေဖြစ်ပါတယ်။အယ်ဂျီးရီးယား၊ဘောအာဖရိကသမ္မတနိုင်ငံ၊ကော်မိုရိုစ်နဲ့ဗီယက်နမ်နိုင်ငံတွေကိုတော့ဘာသာရေးလွတ်လပ်ခွင့်အကြီးအကျယ်ချိုးဖောက်မှုကိုလက်ခံတာဒါမှမဟုတ်လှောက်ဆောင်နေတာကြောင့်အထူးစောင့်ကြည့်ရမယ့်နိုင်ငံများဆင်းမှာဝန်ကြီးဘလင်ကင်ကထည့်သွင်းခဲ့ပါသေး။ဒါ့အပြင်အထူးစိုးရိမ်ရတဲ့အဖွဲ့အစည်းတွေဖြစ်အယ်ရှာဘတ်၊ဘိုကိုဟာရမ်၊ဟိုင်ယက်တယ်ရီ၊အယ်ရှမ်၊ဟူသီတွေနဲ့အာအက်စ်စ်သွေးကြောအဖွဲ့ရဲ့ဆာဟာရာဒေသနဲ့အနောက်အာဖရိကဒေသအဖွဲ့အစည်းတွေ၊ဂျမာနူဆရတ်၊အယ်အစ္စလမ်ဝဲလ်မွတ်စလင်တွေတာလီဘန်နဲ့ဗဟိုအာဖရိကနိုင်ငံတွေကလှုပ်ရှားနေတဲ့ဝိုက်နာအဖွဲ့အပါအဝင်အဖွဲ့အစည်းအများပြားကိုထည့်သွင်းထားပါတယ်။ကမ္ဘာတစ်လောကနိုင်ငံတိုင်းမှာဘာသာရေးဒါမှမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်မှုရှိမရှိဘာသာရေးနှိပ်စက်မှုဒါမှမဟုတ်ခွဲခြားဆက်ဆံမှုနဲ့ရင်ဆိုင်နေရမှုရှိမရှိဆိုတော့ကိုအမေရိကန်ကဆက်ပြီးတော့တည်တည်ချာချာစောင့်ကြည့်နေမှာဖြစ်ကြောင်းလဲဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။နိုင်ငံအစိုးရတွေအနေနဲ့နိုင်ငံတကာစံနှုန်းတွေပေးထားတဲ့ဂရီကဝတ်တွေနဲ့မကိုက်ညီတဲ့လှုပ်ဆောင်ချက်တွေဥရီတွေကိုပြန်လည်သုံးသပ်ဖြည့်ရှင်ဖို့အခုစိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့စည်းကမ်းတွေပယ်ဖျက်နိုင်မယ်ခိုင်မာတဲ့နည်းလမ်းတွေကိုချပြဖို့အစိုးရအားလုံးနဲ့တွေ့ဆုံရင်းအမေရိကန်ပြည်အောင်စုကကြိုဆိုပါတယ ်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲဒီအမျိုးသမီးကန္တာတုတဆုံလင်အမေရိကန်တခွင်တိတ်ပန်တဲ့နီးပညာစတဲ့အပတ်စဉ်ကန္တာတွေကို VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကြည့်ရှုကြရမှာဖြစ်ပါတယ်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ် VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီခင်ဗျာ။မြန်မာပြည်ရဲ့စနေနေ့မနက်ခင်း VOA ရဲ့အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒူမီတာ3249လိုင်းလမ်းမီတာ190ပြင်VOA ရဲ့ Facebook, YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အဲ့ဒီတဲကမှအမျိုးသမီးကဏ္ဍကိုအရင်ကြည့်အောင်ပါ။မြန်မာဒီမိုကရေစီကိုဩစတြေးလျအစိုးရကအသိမှတ်ပြုပြီးလိုအပ်နေသူလူသားချင်းစာနာမှုအကူအညီတွေထိထိရောက်ပေးနိုင်အောင် PR တွေတိုက်တွန်းပေးသွားမယ်အကြောင်းဩစတြေးလျအိမ်အောင်ရှင်အလှမယ်ပြိုင်ပွဲမှာ Charity Queen တရဖူကိုစုခုရရှိခဲ့တဲ့မြန်မာနယ်ဝါဩစတြေးလျနိုင်ငံသူမတ်ဆိုဖီယာစာကစ်ကပြောပါတယ်မြန်မာရေးကိုပို့ပြီးတော့တိတိယောက်ဆောင်ရွက်ခြင်းနဲ့အတွက်အခုလိုမျိုးအလှမယ်ပြိုင်ပွဲကိုဝင်ပြိုင်ခဲ့တာလို့သူကဆိုပါတယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေတင်ပြထားပါတယ်ခင်ဗျာThere's a path we must choose sometime. Gotta stand up and fight sometime. Okay.တော်လေကျွန်တော်ကအရင်ဆုံးမေးလိုက်ချင်တာကတော့မက်ဆိုဖီယာကကျွန်တော်တည်တလောက်ဩစတြေးလျကိုငငယ်လေးတည်းရောက်သွားတယ်စေတောတက်ပေါ့နော်ဟိုနိုင်ငံမှာလည်းနှစ်ပေါင်း20ကျော်28နှစ်လောက်နေတယ်လို့သိထားရပါတယ်ဆိုတော့ဒီလိုအလှမဲ့ပြိုင်ပွဲကိုငငယ်လေးကရောက်တုန်းကတော့ဝင်မပြိုင်ခဲ့ပဲနဲ့အခုဒီအိမ်နောက်ရှင်းနော်ကလေးမိခင်လည်းဖြစ်နေပြီတဲ့အခုလိုချိန်မျိုးမှာမထူးခြားခြားဘယ်လိုစိတ်ကူးရပြီတော့များဘာကြောင့်ဝင်ပြိုင်ဖြစ်သွားတယ်ဆိုတာလေးအရင်ဆုံးပြောပြပေးပါလားရှင့်
မအားရှင်းရှင်းပြောလို့ရှင်ဒီအလှမယ်တို့ဒီ beauty pageant နဲ့ပတ်သက်တဲ့အရာတွေတခါမှပေါ့နော်စိတ်ဝင်စားဘူးပေါ့နော်အဲပြီးတော့ကို့အတွက်ကလည်းဟိုမလို့အပ်ဘူးလို့ထင်တယ်ပေါ့နော်အဲနောက်တစ်ခုကဒီဟာကဒုတိယအကြိမ်ဝင်ရောက်ရှင်ပြိုင်ခြင်းပေါ့နော်ပထမအကြိမ်တုန်းက2015တုန်းကဒီ Mrs. Australia ဆိုတာဝင်ပြိုင်ခဲ့ဘူးလေအဲ့တုန်းကလည်းဟို reason တစ်ခုပေါ့နော်အဲ့ reason ကဘာလဲဆိုတော့ဟိုအမမသမီးလေးရှိတမီးအကြီးလေးပေါ့နော်အဲ့အကြီးလေးကနည်းနည်းဟို low self esteem ဖြစ်တော့နည်းနည်း confidence မရှိတော့သူ့ကိုအမေတယောက်အနေနဲ့ဟိုဘယ်လိုမျိုးကူညီနိုင်ကောင်းမလဲဆိုပြီးတော့အဲ့တုန်းကလည်းဝင်ပြိုင်ခဲ့ဘူးလေပေါ့နော်အမဒီအကြောင်းလေးကိုရှင်းပြတဲ့ရည်ရချက်ကဘာဖြစ်လို့လဲဆိုတော့ဒီအလှမယ်ဝင်ပြိုင်ခြင်းတဲ့ဟိုပေါ့နော်နောက်ွယ်မှာအဲအကြောင်းနေရှိတယ်ဆိုတာလေးကိုပြောပြချင်တာပေါ့နော်အဲ့ဒီတုန်းကလည်းဝင်ပြိုင်ခဲ့ပြီးတော့တမီးလေးကိုဟို confidence ကို lift up လုပ်ပေးခဲ့တယ်မိခင်တယောက်ကလို symbol တက်ပြီးတော့အလိုဟို speech တွေပေးတာပါမြင်တော့သူလည်းဟို confidence တွေရပြီသူလည်း life changes ဖြစ်သွားတယ်ပေါ့နော်အဲ့ဒီတုန်းကလည်းဝင်ပြိုင်ခဲ့ရတာကိုဂုဏ်ယူတယ်ပေါ့နော်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာတော့ဘာမှစိတ်ကူးမရှိဘူးအလှမယ်ဝင်ပြိုင်ဖို့ဘာဖြစ်လို့လဲဆိုတော့အချိန်လည်းမရှိဘူးနော်အိမ်တောင်တယ်လည်းအိမ်တောင်တယ်ကိုပိုင်စီးပွားရေးလုပ်ငန်းရှင်လည်းကိုပိုင်စီးပွားရေးလုပ်ငန်းရှင်ပြီးတော့ကလေး၃ယောက်နဲ့ဟိုရှင်းရှင်းပြောတနေ့နေ့တူကမှတနေ့နဲ့တနေ့ကိုကို့အတွက်တော့အချိန်မရှိတဲ့အချိန်မှာဒီအလှမယ်ကိုဝင်ပြိုင်ဖို့လုံးဝစိတ်ကူးမရှိခဲ့ဘူးဒါပေမဲ့အားလုံးသိပြီးကြတဲ့အချိန်မှာကိုချစ်တဲ့ဟိုအမေမြန်မာပြည်ပေါ့နော်မြန်မာနိုင်ငံကြီးကဟိုအာနာသိမ့်ခံရတယ်တိုက်သူပြည်သားတွေအကုန်လုံးဒုက္ခတွေရောက်ကြတယ်လူငယ်တွေရွတ်ရွတ်ချင်ချင်နဲ့တိုက်ပွဲဝင်ပြီးတော့ဟိုကိုယ့်ဗမာပြည်အတွက်လွတ်လပ်ရေးပေါ့နော်ဒီမိုကရေစီရဖို့အတွက်ကိုတိုက်ပွဲဝင်နေကြတယ်အဲ့ဒီအချိန်မှာအဓိကဆုံးဖြတ်ချက်ကတော့ကိုယ့်မြန်မာပြည်သူပြည်သားတွေကိုဟိုကူညီခြင်းနဲ့တစ်ဖက်တစ်လမ်းအနေပြီးတော့ပံ့ပိုးခြင်းနဲ့ကို့မှာဟိုဘယ်လိုခေါ်မလဲပါဇက်ပဲပံ့ပိုးနိုင်တယ်နော်ငွေအားတို့ပါဇက်အားတို့ပဲပံ့ပိုးနိုင်တယ်ဆိုတော့တေချာစဉ်းစားတယ်အမအမျိုးမျိုးစဉ်းစားတယ်အများကြီးစဉ်းစားတယ်စဉ်းစားတော့အဖေကဘာထွက်လာလဲဆိုတော့အော်ငါဗမာပြည်မှာငါတို့ဗမာပြည်မှာအသက်ပေးသွားတဲ့သူတွေတပုံကြီးပဲเนาะလူငယ်လေးတွေငယ်ငယ်ရွယ်ရွယ်နဲ့မကြွေသင့်မဲနဲ့ကြွေခဲ့ရတဲ့အသက်တွေပေါ့เนาะငါအသက်45နှစ်ရှိပြီတချို့တွေဆို18တို့15တို့ ေသွားတဲ့လူတွေတပုံကြီးပဲပေါ့နော်ငါဘွားမှာငါနေပြိုခဲ့တယ်အဲတာယာအေဂျင့်နဲ့အိမ်တော်တစ်ခုတိဆောက်ထားတယ်စီးပွားရေးလည်းကောင်းကောင်းမွန်ရှင်းသားသမီးလေးတွေလည်းလိမ့်ပါတယ်ဆိုတော့ငါဘွားမှာအကုန်ပြည့်စုံနေပြီအဲ့တော့မပြည့်စုံသေးတဲ့လူတွေငါဘလို့အကျိုးပြုရမလဲဆိုတဲ့စိတ်နဲ့ဒီတိုင်ပွဲကိုဝင်ရောက်ရှင်းပြန်ပြီးတော့နိုင်ခဲ့လို့ရှင်ရဒီပြမပြီမှာတွေမှာဒုက္ခရောက်နေတဲ့သူတွေနေဆက်မှာဒုက္ခရောက်နေတဲ့ PDF တွေပေါ့နော်အကုန်လုံးကိုဟိုတက်ကိုတက်နိုင်တဲ့တစ်ဖက်တစ်လမ်းနေကိုယ့်ရဲ့အသံအထူးသဖြင့်အမရဲ့ voice ကိုအမအသုံးချပြီးတော့ဒီလူတွေကိုကယ်တင်ကူညီခြင်းနဲ့စိတ်နဲ့ဝေပြန်ခဲ့တာပ
ါဟုတ်ကဲ့အဲ့တော့အခုကျတော့ဒီတိုင်ပွဲဝင်တဲ့အခါမှာလည်းဒီ charity queens ပေါ့နော်ကိုယ့်ရဲ့ဒီဟိုလူသားအချို့ပြုပေါ့နော်လူမှုအချို့ပြု brighter လုပ်ငန်းတွေချောင်းမလို့ဒီလိုမျိုးဟိုအသိမှတ်ပြုတယ်လို့လည်းထင်ပါတယ်ဆိုတော့ဒီလို title တစ်ခုကိုရသွားတဲ့အခါမှာရောကိုယ့်အတွက်ပို့ပြီးတော့လှုပ်ဆောင်စရာတွေတာဝန်တွေပို့ပြီးတော့ရှိလာတယ်လို့ခံစားရသလားဒီပေါ်မှာရောအမဘယ်လိုခံစားမိလဲ
တရဖူရပြီဆိုတော့ crown ပေါ့နော် crown ဆိုတဲ့ဟာဒီတရဖူကတော်တော်မှလေးပါတယ်ဝေးရတာလည်းလေးတယ်တောင်းဝလည်းကြီးပါတယ်ဒီတရဖူရဲ့နောက်ွယ်မှာပေါ့နော်ဒီဟိုဘယ်လိုခေါ်မလဲ responsibility တွေကအများကြီးပါလာတယ်ပေါ့နော်ဒီ title တစ်ခုကိုလည်းရဖို့ဆိုတာလည်းမလွယ်ခဲ့ပါဘူးတကယ်စူးစမ်းခဲ့ရပါတယ်ဟိုလွယ်လွယ်ကူကူတက်မရခဲ့ဘူးဒီ training နေဆင်းခဲ့ရတယ် name အိမ်ညာမအိမ်နဲ့ဟို research တွေလုပ်ပြီးတော့ကိုယ့်ရဲ့ဟိုအမကဒီတရဖူဘာကြောင့်ရကျင်လဲဆိုတော့ခုနပြောသွားသလိုပဲကိုယ့်အတိုင်းပြည့်အတွက်ကိုလူမျိုးအတွက်ကိုဟိုကဖြစ်တဲ့အတွက်ကိုကိုအတွက်ဆိုကိုဒီလောက်မကြိုးစားဘူးပေါ့မနော်ဟိုပေမေမမက်နဲ့လုံးမိမှာမဟုတ်ဘူးဝင်လဲပြိုင်နေမှာမဟုတ်ဘူးပေါ့
အခုဒီတိုက်တဲကလည်းရထားပြီးသွားပြီဆိုတော့ကိုလည်းထင်ထားတဲ့အတိုင်းမြမကြီးပို့ပြီးတော့တိတိယောက်ယောက်လုံနိုင်ဖို့အတွက်အခြေအနေတစ်ခုပေါ့နော်ကိုယ်တိုင်ဖန်တီးလိုက်နိုင်ပြီဆိုတဲ့အခါကျတော့ရှေ့ဆက်ကပို့ပြီးတော့ထိရောက်အောင်ဘာတွေလုပ်သွားဖို့စဉ်းစားထားတာရှိပါလဲရှင
်အမလုံးမဲ့လုံရက်တရားတော့ဒီ Australia Governmentအမြဲတမ်း pressure ပေးရမယ်ပေါ့နော်တိအချက်ကဒီ NUG government ကိုအတိအမှတ်ပြုပြီးတော့ဒီ NUG government ကဟို minister တွေပေါ့နော်ဝန်ကြီးချုပ်တွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတို့ဒီဒါမှအမကမြန်မာပြည်ထဲမှာဒီတောထဲမှာဒုက္ခရောက်နေတဲ့သူတွေကို humanitarian assistance အနေနဲ့ပတ်သက်တဲ့ drive တွေပို့ပေးလို့ရမယ်လေပြီးတော့တခါ Australia မှာရှိတဲ့ organization တွေပေါ့အထူးသဖြင့်ဒီ save company တို့ save company တို့အမျိုးသမီးနဲ့ပတ်သက်တဲ့အမျိုးသမီးသုံးဆောင်လို့ဟိုပေါ့နော်လိုအပ်တဲ့တကယ်ကိုလိုအပ်တဲ့သုံးဆောင်လို့ကျန်းမာရေးနဲ့ပတ်သက်တဲ့အရာတို့နောက်တစ်ခါအစာအသောက်ဟိုနောက်ကျောင်းနဲ့ကျောင်းကလေးတွေပေါ့ကလေးတွေတောထဲမှာတောထဲမှာစပေးရှောင်နေတဲ့ကလေးတွေဘယ်လိုမျိုးဟို education ကို support လုပ်ရမလဲလို့ပေါ့နော်ဒါတွေအကုန်လုံးကိုတက်ဆိုင်ရတွေနဲ့ဟိုတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်ကအထူးဒီဒုက္ခရောက်နေတဲ့သူတွေကိုလိုအပ်တာတွေဖြည့်ဆည်းဖို့ဟိုတစ်နှစ်ဒီနောက်တစ်နှစ်နောက်နှစ်မှာပေါ့နော်စပြီးတော့ဟိုနေတိုင်းဆက်လက်လှုပ်ရှားသွားမယ်ပေါ့ပြီးတော့နောက်တစ်ခါ fundraising လည်းအကြီးလုပ်မယ်တစ်ဖက်တစ်လမ်းနေပြီးတော့ကူညီသွားဖို့အဆင်သင့်ပဲတိုက်ပွဲဝင်နေဆိုတာလူတိုင်းကအမျိုးမျိုးပေါ့နော်ဟိုတချို့တွေကပါးစပ်နဲ့တိုက်ပွဲဝင်တယ်တချို့တွေကစိတ်ကောလူရောနှိပ်ပြီးတော့တောထဲမှာလက်နက်ကင်ပြီးတိုက်ပွဲဝင်တယ်တချို့ကြတော့လည်းငွေအားနဲ့တိုက်ပွဲဝင်တယ်တချို့ကြတော့လည်းနှုတ်ပိတ်နေတဲ့သူရှိတယ်။ဟိုမတိကြအောင်ဆောင်တဲ့သူရှိပေါ့နော်။အမကတော့လိပ်ပြတန်းကျင်တယ်။အဲ့တော့အမကတော့အဆုံးထိတိုက်ပွဲဝင်ပြီးတော့ကိုယ်တိုင်မျိုးကူညီသွားမှာပါ
။ဟုတ်ကဲ့။ဟိုအထူးသဖြင့်အမျိုးသမီးတွေကိုရောဗာမြန်ပြောချင်ပါလေ။ဘာကြောင့်လဲဆိုတော့မဆိုဖီယာကိုရိုင်းကလည်းဒါအိမ်တော်ရှင်အမျိုးသမီးတယောက်ဖြစ်တယ်။နော်အိမ်တော်ဝတ္တရားတွေသားသမီးဝတ္တရားတွေကိုပိုင်စီးပွားရေးလုပ်ငန်းတွေကိုဘဝရှိတယ်။ဒီကြားထဲမှာမှကိုလိုချင်တဲ့နေရာတစ်ခုကိုဖန်တီးပြီးတော့ကိုလည်းကိုရီမန်းချက်နဲ့ပေါ့နော်မြမကြီးပို့ပြီးထိရောက်ဖို့ဆိုရဲဆက်ဆော့ပြောသလိုပေါ့စသဖြင့်နေရာတစ်ခုရအောင်ဖန်တီးရဲကိုရောက်ချင်တဲ့နေရာကိုရအောင်ကြိုးပမ်းခဲ့တယ်ဆိုတော့ဒီလိုအချိန်မှာဒီဒီတွင်မှာဆိုရဲဆက်ဆော့ပြောသလိုပေါ့နော်လက်ရှိအချိန်မှာအခက်အခဲတွေကြားမှာရုန်းကန်နေရတဲ့အမျိုးသမီးတွေရှိပါတယ်ဆိုတော့သူတို့ကိုရောဘယ်လိုများအားပေးစကားပါများပြောနိုင်မလဲရှင်အခုအချိန်မှာ
အမပြောချင်တာကတော့ never too late ပေါ့နော် never too late ဘယ်တော့မှနောက်မကျဘူးကိုလူဆိုတာကကိုအမြဲတမ်းပြန်သုံးသက်စဉ်းစားပြီးတော့ငါဘာဖြစ်ချင်လဲဘာလုပ်ချင်လဲဘာအတွက်လုပ်တာလဲပေါ့နော်အဓိကအဲ့၃ချက်ပေါ့နော်အဲ့၃ချက်ကလေးကိုခေါင်းထဲမှာထည့်ပြီးတော့နောက်အိမ်တော်တဲ့အမျိုးသမီးတွေအနေနဲ့အမတခုလေ့လာမိတာပါလဲဆိုလို့ရှိရင်ကိုယ့်ရဲ့အမျိုးသားနဲ့အမြဲတမ်းအကုန်တိုင်တိုင်မင်မင်ပေါ့နော်ဆွဆွနွနွနဲ့ကိုယ့်ရဲ့ဖြစ်ချင်တဲ့ဆန္ဒတွေကိုဟိုအပေးအယူညီတူညီမျှနဲ့ဟိုနားလည်မှုနဲ့
Making you read in Sunday, Mudmiganamaro, the Australia Ga, Lata, Trapune, Bawa, Tizitazan, Jungle, Nasingera, Pibarigna, a good car, two dust only, American to Queen, season Mapibari. Covin and Inca Yoga, Kala, Twin, Amyato, Teu, Pusan Yi, Yen Sigaha, Atomia, Dre, Wundomo, Picare, so be American Biranzuma, the Piatanago, Pi Shimbo, Town Shiduriga, Juba Mari, Yuji to show my Amyado, Pascago, come it. Sinning when people so beaut check goes on your lava. The John Tudas only American to Quema go on Timber Tavare.
Miago, the Yukusan Yi, Pasca, come a sequent pupil, Muro, Washington, DC, Machuvanivare, the Geluda D season county Paula Viso in all. Now, Nin, we are the Gasapi of Pasca, come a senior Nambu, Washington, DC, Ocho Yi, Consiga, Sanya Nirawa, Los Angeles, Boston, Denver, Sare, Mujirne, Connecticut, Pinema, Kuvikala, Naupai, Long Henry, Puman, Pian, Lepanayone, a Lodua, Lopian, come a senior Medurigo, Swissambu, a Gulo, Sanya Larawa.
You got to make sure that you're not just helping with affordability, but actually improving the service in the first place. So, what we're about to pass through in Columbia is just transforming the way for workers to live.
It's a huge benefit for our workforce. If anybody's ever worked in a kitchen or a bar, you don't have to have a cooking chip.
You don't have to have a cooking chip. Kayoga Matang Kala, ye twelve ti Piao Lama Chitalu, the Cho Wing Winem Midazuria, Asuya Kunine, Kari Welan Hang Lule Suware.
The Churis about policy of Pioleso, Tilumio, Pascago, Kame Pimesa, Kubanga Web highlight, Kubanga Web highlight, the Matanina Lurese. That populace to the peer US Maso, DCI Lamaso, or less a DCI or public transport system. ကောင်းတယ်ပေါ့အဲဟိုနောက်ဘက်သွားပြီး LA မြို့ကြီးပိုင်းသွားလို့ရှိရင်ကားမရှိအစင်မပြေကားမရှိအစင်မပြေဆိုတာဒီဟာဒီမြို့တွေကအကုန်လုံးဖြစ်လာတယ်ကွာကားမရှိအသက်မရှိအလုံးလုံးလို့မရတဲ့မြို့တွေဖြစ်အလုံးလုံးလို့မရတဲ့မြို့တွေဖြစ်နေတဲ့အတွက်ဒီဟာ ခုဒီ21ရာစုမှာပြည်ဒီမျိုးပြစီမံကိန်းလောက်တဲ့လူတွေကပြန်ပြင်ဖို့ကြိုးစားနေတော့မယ်
။ Washington DC မြို့တော်ဝန်မာရီရဲ့ပေါဇာကလည်းအခမဲ့စီးနင်းခွင့်ပေးမဲ့အစီအစဉ်ကိုကြိုက်ပေမဲ့ရေရှည်မှဒီအစီအစဉ်အတွက်နှစ်စဉ်ကုန်ကြမဲ့ဇယိတ်42တန်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ်။Washington area ထဲမှာတစိမ့်တစ်ပိုင်းပါတဲ့ Maryland နဲ့ Virginia ပြည်နယ်တွေကလည်းကုန်ကြစရိတ်မျှခံဖို့သူကပြောပါတယ်။ Washington DC မှာဝင်ငွေနဲ့မိသားစုတွေလည်းနေထိုင်တာကြောင့်တချို့ကဒီအစီအစဉ်ကိုကြိုက်နှစ်သက်ပါတယ်
။ Right now I ride the bus of a few times a week.
ဒီဘက်ကိုအကြိမ်အနည်းနဲ့စီးဖြစ်ပါတယ်။ဘယ်လောက်ပေးရမလဲဆိုတာထည့်တွက်စရာမလိုတော့တာကူကအင်မတန်ကောင်းတာပါ။အဲ့လိုသားဆိုရင်ပိုပြီးစီးဖြစ်လာမယ်ထင်ပါတယ
်။ဒါအပြင်အစောဆုံး2024ဆောင်းရာသီကစပြီးတော့ဒီစီမာနေသူတွေတလကိုယထာကတရားပေးဖို့လဲမြို့အုပ်ချုပ်ရေးကောင်စီဝင်တွေကတင်ပြထားတာပါဒီအစီအစဉ်အကောင့်ထဲပေါ်လာမယ်ဆိုရင်တော့နှစ်စဉ်ဒေါ်လာတန်း150ကျုံပါပါဘတ်ကားကထဲယထာကကပူစည်းကြီးပါတယ
် Sometimes I catch the train and
တခါတလေမှယထာရောကားရောအတွက်ပါပတ်စံပေးကြရပါတယ်ကျမတို့လူအလုံးနေတိုင်းသွားရတဲ့သူတွေအတွက်တော့ယထာကပေးရတာကတိတ်ပြီးတော့မစားသာပါဘူးအခမဲ့သာစီရမယ်ဆိုရင်တော့အရန်ကောင်းပါပါပတ်စံပေးပြီးတော့စီးလက်မရှိကြတဲ့သူတွေအတွက်လည်းပို့ပြီးတော့အဆင်ပြေတာပေါ့
ဘတ်ကားအခမဲ့စီးနင်းခွင့်အစီအစဉ်ဟာ Washington DC ကအတော်များများအတွက်အထောက်အကူဖြစ်လိမ့်မယ်လို့သုံးသက်သူတွေကထောက်ပြပါတယ်ဝင်ငွေနဲ့မိသားစုဝင်တွေဖြစ်တဲ့လူမဲလက်တင်နယ်ဝအမေရိကန်တွေနဲ့ရွှေပြောင်းခြေချနေထိုင်သူတွေအသက်50အောက်အရွယ်တွေအများဆုံးစီးနင်းကြလိမ့်မယ်လို့ဖြူသုတေသနစင်တာကဆိုပါတယ်
ကောင်းတဲ့အစီအစဉ်ဆိုရင်ကျွန်တော်တင်တာတော့ကောင်းပါတယ်ကောင်းပါတယ်ဆိုတာဟိုအဓိကနှစ်နေရာနဲ့ကြည့်လို့ရတယ်အဓိကနောက်တစ်ခုထပ်ခွဲလို့ရတာကဒီဟိုဘတ်စကားနဲ့မက်ထရိုနဲ့ဘတ်စကားစီးတဲ့လူနဲ့မက်ထရိုစီးတဲ့လူကမတူဘူးအမေရိကမြို့ကြီးတွေမှာကြည့်မယ်ဆိုရင်ဟိုဟာမက်ထရိုစီးတဲ့လူတွေကများသောအားဖြင့်9နာရီကနေ9နာရီအလုပ်လုပ်တဲ့လူတွေပုံများတယ်။အမေအဲ့ဒီဟိုဘတ်ကားစီးတဲ့လူတွေကများသောအားဖြင့်လို့ရှိရင်အဲ့လိုမျိုးဟိုလိုမျိုးဟိုအချိန်ပိုင်းအလုပ်တာလုပ်တာတို့တနေ့ကညဘက်စားတော့ဆိုင်မှာအလုပ်လုပ်တဲ့ဟာလို့ဆိုအဲ့လိုလူမျိုးတွေပို့ပြီးတော့များတယ်။အဲသူပို့ public transport ဆိုပေမဲ့အဲ့ဒီ US မှာမတူဘူးပေါ့ဟိုဟာအဲ့ဒီတော့အကယ်၍ဒီလိုမျိုးအခမဲ့လုပ်ပေးလိုက်ခြင်းအားဖြင့်ဟိုသူတို့အတွက်ပို့ပြီးတော့ဟိုတော့လာနေနေပို့ပြီးလွယ်ကူတယ်ပေါ့
အခမဲ့တည်ယူပို့ဆောင်ရေးစနစ်ကြောင့်အခွန်နှန်းပြည်သူတွေပို့ဝန်တော့ဝန်ဖို့ဖြစ်မှာကိုလည်းမလိုလားသူတွေရှိပါတယ်ဒါပေမဲ့လည်းအခမဲ့လိုရခီးသွားနေတာကြောင့်ဒီလိုအခြေအနေကနေလူမှုအတိုင်းဝိုင်းကိုပြန်အကျိုးဖြစ်ထွန်းစေနိုင်ကြောင်းလည်းတချို့ကထောက်ပြပါတယ
်ဟိုဒီ transportation ဆိုတာအများသောအဖြစ်ပြောလို့ရှိရင်ဟိုဟာပဲဟိုဒီဟာတနေ့ကနေတနေ့ကရအောင်လုပ်ဖို့ပဲတနေ့ကနေတနေ့ကရောက်ပြီးတော့အဲ့ဒီနေရာမှာရောက်တဲ့နေရာမှာအလုပ်လုပ်တာတို့ဒါမှမဟုတ်တခြား activity တွေလုပ်လို့ရအောင်လို့ဟိုအဲ့ဒီဟာ transportation ကအလဲလက် lensing တစ်ခုအနေနဲ့ကူညီပေးတဲ့သဘောမျိုးပဲဟိုဟာစာကြည့်လိုက်တယ်ဥပမာများတော့ဖြစ်စာကြည့်လိုက်တယ်ဥပမာပေးမယ်ဆိုလို့ရှိရင်စာကြည့်လိုက်တယ်ဆိုရင်အကုန်လုံးဒီစီမှာဆိုရင်အကုန် free ပဲဟိုဟာကက်ပြထားလို့ရှိရင်ကြိုက်တဲ့နေရာသွားပြီးတော့တုံးလို့ရတယ်ပတ်စံဝင်လားဆိုတော့ပတ်စံမဝင်ဘူးဒါပေမဲ့စာကြည့်လိုက်ရဲ့သဘောကဘာလဲဆိုတော့ဒီစာကြည့်လိုက်ကိုလေ့လာစာကြည့်လိုက်မှာစာဖတ်ပြီးလေ့လာတော့အဖြစ်တခြားဟာတွေပို့ပြီးတော့ဟိုလုံနိုင်ခြိုင်နိုင်တယ်ပေါ့ဒီဘဟုသုတတိုးပြီးတော့အဲ့လိုသဘောမျိုးပဲဒီဟာလည်းပဲ transportation ဆိုရအဓိကအဖြစ် public transportation ဆိုရအဓိပ္ပာယ်ဟိုနောက်တခြားပို့ပြီးတော့ productive ဖြစ်အောင်လုပ်နိုင်တယ်အခွင့်အရေးတစ်ခုပေးထားအောင်เนา
ะအခမဲ့စီးနင်းခွင့်အပြင်တည်ယူပို့ဆောင်ရေးအပိုင်းမှာပိုကောင်းမွန်တဲ့ဝန်ဆောင်မှုပေးဖို့အရေးကြီးကြောင်းလဲအခုလို့ပြောပါတယ
် coverage ပေါ့ဒီဟာဟိုဟာသူကများသောအဖြစ်ဆိုရင် demand အများကြီးရဘယ်နေရာမှာလူတွေကဘယ်နေရာမှာအများဆုံးစုလဲဘယ်နေရာကိုသွားကြလဲလစ်လက်တဲ့ဟာတွေရှိရင်ရှိမယ်ဘတ်စကားအဲ့လိုဟာမျိုးဆိုရင်ဘာနဲ့သွားလဲဆိုရင် para transit လို့ခေါ်တဲ့အဲ့လိုမျိုးဟို van လေးတွေအဲ့လိုမျိုးဟို neighborhood လေးတွေဝင်ပြီးတော့သွားတဲ့ဟာမျိုးခုပြီးတော့ covid မှာဆိုရင်အများကြီးပို့ပြီးစိုးရိမ်လာတာဒီဟာဒါယောဂါမကူအောင်ဆိုရင်သူတို့အမြဲတမ်းဟိုပါဗော safety တို့တန်ရှင်းဟာတွေအဲ့လိုမျိုးတွေ
အခမဲ့စီးနင်းခွင့်ကို Kansas City မှာ2020အစောပိုင်းကတည်းကစတင်ခဲ့တာပါဒီစီဇန်ကြောင့်ဘတ်ကားစီးသူတွေပိုများလာပြီးဘတ်ကားမောင်းသူနဲ့စီးနင်းသူတွေကြားပြဿနာတွေလည်း short ချနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းအင်ဂျီယာမဲ့တွေကဘတ်ကားပေါ်မှာအမြဲလိုလိုက်ပါလိမ့်ရှိတာကြောင့်အနက်အသက်မခံနိုင်ကြသူတွေကဝိုင်းဝန်းတိုင်တန်းတဲ့အတွက်လုံခြုံရေးနဲ့စောင့်ကြစစ်ဆေးဖြစ်ရှင်းခဲ့ပါတယ်ဒီစီဇန်ဟာအောင်မြင်တဲ့အစီအစဉ်ဖြစ်တယ်လို့လည်းဒေတာတည်ယူပို့ဆောင်ရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
အခုဆက်ပြီးတော့နားဆင်ရမှာကတော့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ
နေနဲ့ကြယ်ရီမှာသာတွေ့ရတဲ့ NDA မရှိဘဲတန်ရှင်းတဲ့နျူကလ িয়ার စွမ်းအင်မျိုးကိုအမေရိကန်သိပ္ပံပညာရှင်တွေတက်ခွဲကမ်းမှထုတ်နိုင်ခဲ့ပါပြီ။2022အတွက်သိပ္ပံဆိုင်ရာထူးခြားတဲ့အောင်မြင်မှုတွေအကြောင်း Mrs. B. တက်ကတိုကနျူကလ িয়ার ယူဘဗီဒါပါမောက္ခဒေါက်တာခင်မောင်မောင်ကိုတော်ခင်မျိုးသက်ကနေမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဒီဇင်ဘာလ23ရက်နေ့တော့ဒီအမေရိကန်စွမ်းအင်ဝင်ကြီးဌာနနေပြီးကြေညာပါတယ်ဆရာ
ဒီဟုတ်ကဲ့
သိပ္ပံပညာရှင်တွေနှစ်ပေါင်းများစွာစူးစမ်းနေတဲ့ဒီ nuclear fusion energy ပေါ့လေထုတ်နိုင်ဖို့လမ်းစရပြီလို့ပြောပါတယ်ဆရာ
ဟုတ်ကဲ့
ပထမအဆုံးဒီ nuclear fusion energy ဆိုတာဘာလဲဆိုတာဆက်ပြပေးပါဟုတ်ကဲ့အ
ဲ့တော့ကျွန်တော် nuclear စွမ်းအင်နဲ့ပတ်သက်လို့ nuclear ကနေရတဲ့စွမ်းအင်နှစ်နည်းရှိတာပေါ့လေနော်တနည်းကတော့ကျွန်တော်အလုံးသိရတဲ့အတိုင်းပဲအနုမြူဘုံမှာလုပ်တဲ့ fission ကရတဲ့ energy ရဲ့အခုဟာတော့ fusion ကရတဲ့ energy ပေါ့နော် fusion ကလည်းဘုံလုံးလို့ရတယ်ဒါပေမဲ့ဘာကွာလဲဆိုတော့ fission ဆိုတာက nucleus အကြီးတစ်ခုကိုသူကနှစ်ပိုင်းကိုအောင်ခွဲပလိုက်တာနော်တစ်မျိုးနဲ့တစ်မျိုးတူယူမတူပဲဒါပေမဲ့နှစ်ပိုင်းကညီချင်းမညီပဲအဲ့တော့ဥပမာ uranium 235ကိုneutron လေးတကောင်ဝင်တိုက်လိုက်လို့ရှိရင်သူက krypton ရယ် barium ရယ်နှစ်ပိုင်းကွဲသွားပြီးတော့မှတစ်ခါသူတို့ထဲကနေ neutron လေးတစ်ခုနဲ့ gamma ray တွေထွက် energy ထွက်လာတာပေါ့အဲ့ဒီ neutron တွေတကဒီပြေကောင်တွေကို light တိုက်တော့သူက chain reaction ဖြစ်တာဆိုတော့ zeta uncontrolled chain reaction ဆိုတော့အဲ့ဒါဒါအမှုဘုံဖြစ်သွားတာပေါ့ nuclear reactor တွေမှာကျတော့အဲ့ဒါကို control လုပ်တာပေါ့အခုfusion ကြတော့အဲ့လို nucleus အကြီးကိုအသေးခွဲတာမဟုတ်ဘူးသူကဘာလုပ်တာလဲ nucleus သေးတဲ့တစ်ခုကိုပေါင်းတာသေးတဲ့တစ်ခုကိုပေါင်းပြီး fuse လုပ်လိုက်တာနော်ဟိုရေခဲတစ်တုံးတော့ယူပြီးတော့လက်နဲ့ကြည့်လိုက်ပြီးတော့ဒရုန်းနဲ့ဖြစ်အောင်လုပ်တာမျိုးပေါ့သေးငယ်တဲ့ပေါ်ပါတဲ့ nucleus လေးလေးကိုပေါင်းပြီးတော့ကြီးလာအောင်ကြီးတဲ့ nucleus တစ်ခုလုပ်တာ fusion လို့ခေါ်တာ
fusion เนี่ยဒီပေါင်းဆက်ပြီးတော့ nuclear လေးတွေကိုပေါင်းဆက်ပြီးတော့มาဒီ
sun
ကိုထောက်တဲ့နေကိုတွေ့လာတယ်ပေါ့เนาะဆိုတော့တွေ့လာတယ်ဆိုတော့ဒီဥစ္စာကနေရနေရတဲ့ sun မျိုးလို့ပြောပါတယ်ဆရာဆိုတော့နည်းနည်းအဲ့ဒါလေးကိုပြောပြပေးပါနေမှာဘယ်လိုရှိလဲ
အဲ့တော့ကျွန်တော်နေမှာဘာလို့ဖြစ်တယ်ဆိုတော့ပြောပြမယ်เนาะအဲ့တော့နေမှာကျတော့ဘာဖြစ်တာလဲဆိုတော့ပထမဦးဆုံးဒီ proton တစ်ခုကသူတို့ကဝင်တိုက်ဝင်တိုက်ပြီးတော့သူတို့ကတကောင်ကလျှက်စစ်ဓာတ်ကိုအဲ့ဒီ positive electron အပေါင်းလျှက်စစ်ဓာတ်ရှိတဲ့ electron အနေနဲ့ထုတ်ပေးလိုက်ပြီးကြံနေခဲ့တဲ့ neutron ကအဲ့ဒီဟိုဘက်က proton နဲ့ပေါင်းအဲ့ဒါပေါင်းတော့လို့ရှိရင်ဘာရလဲဆိုတော့ neutron ဆိုတာရတယ်အဲ့ဒီ neutron နဲ့အပြင်နောက် energy ရတယ်အဲ့ဒီ energy ကအလေးရောင်ပေါ့အမှန်ဆိုရင်ပေါ့အဲ့ဒီကောင်ကကျွန်တော်စီကိုရောက်တာဒါပေမဲ့ဘာလို့နေရတဲ့လောက်ကျွန်တော်စီကိုစွန့်ရအများကြီးပေးတယ်လဲဆိုတော့အဲ့ဒီproton တွေတစ်ခုတည်းတစ်ခုတိုက်ပြီးတော့ fusion ဖြစ်တာတစ်စက္ကန့်မှာသူကတစ်အနောက်က338လုံးစဉ်းစားကြည့်တစ်အနောက်က338လုံးအကြိမ်ဖြစ်တာတစ်စက္ကန့်တစ်စက္ကန့်မှာအဲ့ဒီထွက်လာတဲ့အဲ့ဒီကအလင်းရောင် photon လေးတွေပေါ့လေဒါကျွန်တော်တို့စီကိုလာတာဒါမှမဟုတ်ကျွန်တော်တို့ဒီစွမ်းအင်ဟာလုံးဝကိုသုံးမကုန်ဖြိုးမကုန်ဖြစ်နေနေရဲ့စွမ်းအင်ရရတာနောက်ထပ်ကိုနှစ်ပေါင်းဘီလီယံနဲ့များစွာချီပြီးတော့သူကလောင်နေဦးပါเนาะဒါအဲ့တော့ဒါနေရနေရတဲ့ဆိုရင်အဓိက fusion energy ပေါ့ဆိုတော့အခုတို့ကလေဒါကိုလှုပ်တာဒါပေမဲ့ဒီမှာကြတော့ဟိုတို့လှုပ်တာ neutron ရယ်နောက်ပြီးတော့ tritium ဆိုတာရယ်အဲ့ဒီဟာကိုပေါက်ပြီးတော့တို့ကလှုပ်တာအဲ့ဒီဟာကို fuse လုပ်ခိုင်းတာเนาะအဲ့တော့အဲ့ဒါကြောင့်တို့ကနေရဆိုရင်တည်းတူတူပဲလို့ပြောတာဟု
တ်ကဲ့ပါဆရာကျွန်တော်ဒီနေရဲ့စွမ်းအင်ကိုပေါ့နော်လူတွေတုံးနိုင်အောင်ဒီကနေပြီးတော့လူတွေကနေထုတ်လုပ်တဲ့သဘောပေါ့နော်ဆရာ
ဟုတ်ကဲ့
ဒီလိုမျိုးလှုပ်လို့ရတယ်ဆိုတာအတိနေတာနှစ်ပေါင်းများစွာကြားနေပါပြီဆရာဒါပေမဲ့အခုပေါ့နော်ဒီနှစ်ပေါင်းများစွာကြားမှာပဲဒီလိုမျိုးထုတ်နိုင်နေဆိုတော့ဘာကြောင့်များဒီလောက်ခက်ခဲနေတာပါလဲဆရာဒီလိုထုတ်နိုင်ဘူ
းဟုတ်ကဲ့အဲ့တော့ခုနကကျွန်တော်ပြောသလို proton နှလုံးဆိုလို့ရှိရင်တို့ကနှစ်ကောင်စလုံးကအပေါင်းလျှက်စစ်တာရှိတာso ya sita ka apau ji ya kan thau ba au so tru ko fuse lou phu so lo shi fusion phit phu so lo shi na khu so lo ko ayan ko lou wa da kaung paw da kaung that ni au lou a ma ဆိုတော့ရစစ်တာကဆရာမတီးရဲ့အတိုင်းပဲသူကဟိုဘာလဲအကွာအဝေးရဲ့နှစ်ထပ်ကိန်းတဲ့အချိုးကြတာကိုဆိုတော့နှစ်ဆနီးသွားရင်လေးစားပုံပြီးများလာသူရဲ့တွန်းအားဆိုတော့ဒီတစ်ခုတစ်ခုပေါ်တစ်ခုဓာတုထားပြအဲ့လိုသွားထပ်ပြီးတော့ fuse လုပ်ဖို့ဆိုလို့ရှိရင်စွန့်ရင်အများကြီးလိုတာအဲ့တော့နေမှာကျတော့ဘာလို့ဖြစ်လဲဆိုတော့နေကအကြီးကိုဆိုတော့နေကအရန်ကဘာထက်ကိုအစာပေါင်းများစွာတန်းတဲ့ချီပြီးတော့ကြီးတဲ့အတွက်သူ့ရဲ့ drug to ဆွဲအားအရန်များတယ်။နောက်ဒီ radiation pressure လည်းအရန်များတော့ဒီ proton တွေ fuse ဖြစ်တာ။ကဘာပေါ်မှာကျတော့အဲ့လိုလုပ်လို့မရဘူး။ဒါပေမဲ့ကျွန်တော်ကဘာလုပ်လို့ရလဲဆိုတော့ဒီကောင်တွေကိုအရန်ပူအောင်နေထက်ကိုပူအောင်လုပ်လို့ရတယ်။အဲသူတို့ကအဲ့တော့ဒီနီးကိုတုံးတာ။နောက်ပြီးခုနကျွန်တော်ပြောတဲ့ proton တစ်ခုဖြစ်တယ်ဆိုတာဒါပထမအဦးဆုံးစဖြစ်တဲ့ reaction နောက်ပြီးနောက်ဒီပြေပို့ပြီးကြီးလာတဲ့ element တွေဖြစ်လာတဲ့အခါကျရင်လည်းထပ်ပြီး fuse ဖြစ်သေးတယ်ဆိုတော့ကျွန်တော်ကဒီမှာကျတော့ proton တွေကိုအဲ့လို fuse မလို့ဘာလုပ်တာလဲဆိုတော့ခုနပြောတဲ့ neutron ရဲ့ tritium ရဲ့ဘေးကိုတို့ကရွှေ cylinder လေးထဲမှာထည့်အဲ့ဒါကိုတို့က froze လုပ်ထားတာခဲထားတာပြီးတော့မှအဲ့ရာကို laser 192ချောင်းနဲ့ပြစ်တာဒီတို့လုပ်တာဒါ Lawrence Livermore Lab ဒါ nuclear weapon lab ပြတော့ဒါလက်နဲ့ထုတ်တဲ့သုတေသနစင်တာပေါ့နော်အဲ့ဒီမှာလောက်တာဆိုတော့တို့လေဆာတွေကအရင်ကောက်တာအဲ့ဒီမှာဘလောက် energy ပေးလိုက်လဲဆိုတော့တို့က2 megajoules လောက်စွမ်းအင်ပေးတာ2 megajoules စွမ်းအင်ကို1စက္ကန့်ပေးလို့ရှိရင်ကျွန်တော် 2 megawatt power နဲ့တူတာအဲ့တော့ 2 megajoules စွမ်းအင်ကိုသူကဒီအဲ့ဒီ pellet လေးဒီပဲစီလေးလောက်ရှိတဲ့ deuterium နဲ့ tritium ကိုလုံးထားတဲ့ဟာလေးကိုပေးလိုက်တာအဲ့ဒီက fuse ဖြစ်သွားတော့အဲ့မှာ energy ထွက်လာအဲ့တော့ fuse ဖြစ်ဘာလို့ energy ထွက်တယ်လဲဆိုတော့ proton နဲ့ neutron ရှိပဲဆိုတော့သူတို့ကောင်ကိုပေါင်းလိုက်လို့ရှိရင်ရလာတဲ့ deuterium ကသူ့ရဲ့ drug to ဟာငကိုရှိတဲ့ကောင်တစ်ခုပေါင်းတာထက်နည်းတယ်အဲ့တော့ကွာခြားသွားတဲ့ drug to ကိုကစွန့်အင်နေတဲ့ထွက်လာဆိုတော့ Einstein ပြောထားတဲ့ E is equal to mc square ဆိုတဲ့အတိုင်းပဲပြောင်းဆုံးသွားတဲ့အဲ့ဒီ drug to ကိုအလေးရောင်ရဲ့အလီနှစ်ထပ်ကိန်းနဲ့မျှောက်လိုက်လို့ရှိရင်ရတဲ့စွမ်းအင်ရတာဆိုတော့စွမ်းအင်ကအများကြီးထွက်လာတော့ဒါမှမဟုတ်တော့အဲ့ဒါအရင်ကို excited ဖြစ်နေတာ
ဒေါက်တာခင်မောင်မောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါ
သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရုရှားရဲ့တိုက်ခိုက်မှုကိုခံနေရတဲ့ယူကရိန်းနိုင်ငံတလောမှာတောက်ချန်ကြီးကဒေသဆန်တော်ရင်မင်းနဲ့၈နှစ်လောက်မှာလေကြောင်းအန်တီရသတိပေးချက်တွေနဲ့ဆူညံနေပါတယ်မြို့တော် KF တဝိုက်မှာတင်ပောက်ကွဲမှုက၃နေရာမှာဖြစ်ပွားခဲ့တာပါဒီတိုက်ခိုက်မှုတွေကြောင့် KF မြို့တော်မှာတောက်၃ရင်းနဲ့တက်စစ်မီးမရပဲဖြစ်နေပါတယ်ရုရှားဆိုတာကတော့သူ့တပ်တွေကဆေးရတိုက်ခိုက်တာလို့ပြောပေမဲ့လို့ယူကရိန်းကတော့ဒါဟာအရက်သားတွေဒုက္ခရောက်အောင်ရွေလှုပ်ဆောင်တာမျိုးစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့ပြောပါတယ်American ပြည်တော်စု Washington DC မြို့တော်မှာ December 23ရက်နေ့15ရက်ထိ Africa တိုက်ဒေသနိုင်ငံ50ကခေါင်းဆောင်တွေနဲ့ American သမ္မတ Joe Biden တို့ထိပ်သီးဆွေးနွေးပွဲပြီးဆုံးသွားပါပြီ American ပြည်တော်စုကစံနယ်ကမလုံလောက်တဲ့ Africa တိုက်နိုင်ငံတွေကိုဒေါ်လာ55ဘီလီယံကူညီပေးသွားမယ်လို့ပြောပါတယ်မြန်မာနိုင်ငံသားထပ်ဝက်လောက်ဖြစ်တဲ့ပြည်သူ25သန်းလောက်ဟာ COVID ကာယရောဂါကြောင့်ရောစစ်တပ်အာဏာသိမ်းတာကြောင့်မှဆင်းရဲဒုက္ခရောက်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP ကတတိပေးလိုက်ပါတယ်ကုလသမဂ္ဂမှာဖက်ဒရယ်လင်းနဲ့ထွက်ပြေးနေကြတဲ့ကပ်ပလီပင်နယ်ပြင်ထဲကရွန်ဂျာရီကိုကယ်ဆယ်ဖို့နဲ့အန္တရာယ်ကင်းအောင်ကန့်ကွက်ခွင့်ပေးဖို့ကုလသမဂ္ဂကထပ်တလဲတောင်းဆိုနေပေမဲ့ဂရုမစိုက်တာအတွက်ဒုက္ခသည်ကိုကြီးဆောင်ရှောက်ရေးဆိုင်ရာ UNHCR ကအထူးစိတ်ပြေရာကြောင်းလည်းပြောပါတယ်
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဂျွန်နာကမ်မင်းတို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းနံပါတ်3049လှိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube ကပါထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.